အောက်တိုဘာလ22ရက်နေ့မှာလုပ်မဲ့ဂျပန်အေဂရစ်နာရီတိုနန်တက်ပွဲအခမ်းအနားကိုနိုင်ငံတော်အတိုင်းအပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တက်ရောက်မယ်ဆိုတာဂျပန် NHK ရုပ်သံသတင်းဌာနရဲ့ online သတင်းတပုတ်မှာရေးထားပါတယ်။ဒေါ်ဆန်းစုကြည်ရဲ့ဂျပန်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးမြန်မာဆိုရဘက်ကတော့တရားဝင်ထုတ်ပြန်တာမရှိသေးပါဘူး။နိုင်ငံ200လောက်ကအထူးဧည့်သည်တော်တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုနန်တက်ပွဲအခမ်းအနားတက်ရောက်ဖို့ဖိတ်ကြားထားပြီးအဲ့ဒီထဲမှာနိုင်ငံ90လောက်ကအထူးဧည့်သည်တော်တွေနဲ့ဝန်ကြီးချုပ်ရှင်ဇိုအာဘေတွေ့ဆုံမှုစီစဉ်ထားတယ်လို့ NHK သတင်းမှာဖော်ပြထားပါတယ်။ဂျပန်နိုင်ငံခြားရေးဌာနကိုကူကားပြီး NHK ကနာမည်နဲ့တကွဖော်ပြထားတဲ့တယောက်မဲ့သူတွေထဲမှာဒေါ်ဆန်းစုကြည်နဲ့အတူပြည်ထောင်ရေးရှင်မင်းသား Charles နဲ့တရုတ်ဒုတိယဝန်ကြီးချုပ် Wang Qishan တို့ပါဝင်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်အခမ်းအနားတယောက်မှာမဟုတ်ဘူးလို့ခန့်မှန်းထားကြပြီးသူကိုယ်စားဝန်ကြီးချုပ် Lee Nak-yoon တယောက်ဖွဲ့ရှိပြီးတော့ဝန်ကြီးချုပ် Abe နဲ့ခဏတာတွေ့ဆုံမယ်ရှိတယ်လို့ NHK ကရေးပါတယ်။ဒေါ်ဆန်းစုကြည်ဒီကရန်ဂျပန်အေဂရစ်ဘီယန်နန်တပ်ပွဲကိုသွားရောက်မယ်ဆိုရင်ဒါဟာသူရဲ့၄ချိန်မြောက်ဂျပန်နိုင်ငံခီးစဉ်ဖြစ်ပါလိမ့်မယ်။2023ခုနှစ်ဧပြီလမှာပထမဆုံးအကြိမ်သွားရောက်ခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးတဲ့နောက်2026ခုနှစ်နိုဝင်ဘာလမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ဂျပန်ဒုတိယခီးစဉ်သွားခဲ့ပါတယ်။နောက်ဆုံးသွားခဲ့တာကတော့2018ခုနှစ်စက်တင်ဘာလကနေအောက်တိုဘာလဇန်တီဖြစ်ပါတယ်။ဂျပန်နိုင်ငံဟာမြန်မာနိုင်ငံနဲ့ခိုင်မာတဲ့ဆက်ဆံရေးကိုတောက်လျှောက်တည်ဆောက်လာခဲ့တဲ့နိုင်ငံတစ်ခုဖြစ်တယ်လို့အခုဆိုရင်စီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဘက်မှာရောအကူအညီပေးမှုအပိုင်းမှာပါမြန်မာနိုင်ငံအတွက်အရေးပါတဲ့နိုင်ငံတစ်ခုဖြစ်လာနေပါတယ်။